အီရန်နိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း30လုံးကနိုင်ငံရေးအကျဉ်းသားအနည်းဆုံး 5,000 လောက်ကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုကိုဖုံးကွယ်ထားမှုအတွက်အီရန်ဟာလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုနဲ့အပြစ်ရှိတယ်လို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ရဲ့အစီရင်ခံစာအဓိကဖော်ပြပါတယ်1988ခုနှစ်အတွင်းအီရန်အတိုက်ခံအဖွဲ့တွေကိုထောက်ခံသူတွေကိုပြစ်မှတ်ထားတဲ့တပ်ဖြတ်မှုတွေပျောက်ဆုံးမှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကစုံစမ်းစစ်ဆေးပေးဖို့လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ကလှူလာနေတာပါပျောက်ဆုံးသွားခဲ့ရသူတွေရဲ့မိသားစုအများအပြားကတော့သူတို့ချစ်ခင်ရသူတွေဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုမသိကြရသေးပါဘူးအီရန်အစိုးရဘက်ကတော့တပ်ဖြတ်မှုတွေကိုဘယ်တော့မှဝန်ခံခဲ့တာမရှိသလိုပျောက်ဆုံးသွားသူတွေဘာတွေဖြစ်ခဲ့တယ်လဲဒါမှမဟုတ်လေရုပ်အလောင်းတွေဘယ်မှလဲဆိုတာကိုလည်းထုတ်ဖော်ပြောဆိုတာမရှိပါဘူးအရှင်ဘာသာရေးခေါင်းဆောင်ရိုဟူလာခိုမီနီရဲ့ဖာတဝါဘာသာရေးဆိုင်ရာညွှန်ကြားချက်အရထောက်ချခံခဲ့ရတဲ့ထောက်နဲ့ချီတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဘလို့မျိုးတုတ်တင်ခံခဲ့ရသလဲဒါမှမဟုတ်လေဘလို့ပုံစံပျောက်ဆုံးသွားသလဲဆိုတာတွေကိုရာနဲ့ချီတဲ့တွေ့ဆုံမေးမြန်းမှုတွေဆက်ရွယ်ဆက်တမ်းအထောက်အထားတွေကနေတဆင့် AI အဖွဲ့ကြီးကအသေးစိတ်ထုတ်ပြန်လိုက်တာပါဒီတဲ့ကအများပြားကတော့1988ခုနှစ်တုန်းကအီရန်နိုင်ငံကိုလက်နက်ကင်တိုက်ခတ်ခဲ့တဲ့အီရတ်အခြေစိုက်မတရားအသိဉာဏ်ခံထားရတဲ့အတိုက်အခံအဖွဲ့အီရန်ပြည်သူ့မူဂျာဟစ်ဒင်အဖွဲ့ကိုထောက်ခံသူတွေဖြစ်ကြပါတယ်ရှင်